မြန်မာနဲ့ထိုင်းအလို့သမား၃000ကျော်အလုပ်လုပ်နေတဲ့ထိုင်းတောင်ပိုင်းဆုံခလာခရိုင်ပင်လယ်ဆန်ဆက်ယုံတစ်ခုအတွင်းကအလို့သမားတွေကိုဗစ်ကရောဂါပိုကူးစက်နေတဲ့အတွက်ဆက်ယုံကိုပိတ်ထားလိုက်ရပါတယ်။ကူးစက်တဲ့သူတွေထဲမှာမြန်မာအလို့သမား50လောက်ပါဝင်ပါတယ်။ဒီသတင်းကိုတော့ VOA သတင်းတောင်မအေးမှာကပေးပို့ထားပါတယ်ရှင်။မြန်မာနဲ့ထိုင်းအလို့သမား၃000ကျော်ရှိတဲ့ထိုင်းတောင်ပိုင်းဆုံခလာ လူနာတွေလည်းဆက်တိုးလာနေတဲ့အကြောင်းစုံကလာခရိုင်အတွင်းကကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအာဏာပိုင်တွေကထုတ်ဖော်ပြောဆိုခဲ့ပါတယ်။ကိုဗစ်ကူးစက်ခံရသူတွေထဲမှာမြန်မာလူသမား90လောက်ပါဝင်တယ်ဆိုပြီးရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကလည်းပြောပါတယ
်။ကျွန်တော်ကြားတဲ့လောက်ကတော့မြန်မာလူမျိုး90လောက်ကိုပါသွားတယ်ပထမတို့ဆက်ဖြစ်တဲ့အတန်ထွက်နေတဲ့ဘတ်တော်လေး
ဆုံးကလာပြည်နယ်နထက်မြုံနယ်အတွင်းကပင်လယ်စာထုတ်လုပ်နေတဲ့စစ်ရုံတွင်မှမေလ18ရက်နေ့ကတည်းကစစ်ရုံတွင်မှပိုးတွေ့လူနာတွေဇက်တိုက်တိုးလာနေရမှာပိုးတွေ့လူနာ65ဦးမှမြန်မာနိုင်ငံသား49ဦးပါဝင်နေကြောင်းထိုင်းနိုင်ငံဆုံးကလာပြည်နယ်ကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကထုတ်ပြန်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ပြောရေးဆိုခွင့်ရှိသူဒေါက်တာအနုရတ်ဆရဖတ်ကတော့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
။กลุ่มที่เป็นกลุ่มเสี่ยงสูงที่เราค้นหาเชิงลุกมากขึ้นอย่างเช่นกลุ่มที่ทำงานด้วยกันใช้พื้นที่ส่วนกลางร่วมกันหรือเราสุ่มกลุ่มที่แต่ละแคมป์คนงานนะครับมันจะเป็นแคมป์ยาวๆแล้วก็สุ่มทุกแคมป์ละคน2คน
ปีแน่ด้วยมาโอ้ด้วยลูนาริตู้ลาล่ะสุบิเมอาฉีนี้โจจ้างอยู่วันนั้นนี่ก็ทิ้งจุกท้าနိုင်ပါတယ်မကြာခင်ပုံမှန်အခြေအနေပြန်ရလာမှာပါဆိုပြီးဒေါက်တာအနုရက်ကပြောဆိုသွားတာပါကိုဗစ်ကပ်ရောဂါပိုးတွေ့ရှိခဲ့တဲ့ပင်လယ်စာဆက်ရုံကိုရဲအကန့်အသတ်မရှိပိတ်ထားလိုက်ပြီးဆက်ရုံလုံသမားအားလုံးကိုရောဂါပိုးစစ်ဆေးရေးလှုပ်ဆောင်ရမှာအဲ့ဒီဆက်ရုံတွင်မှာပဲအရေးပေါ်ကျန်းမာရေးဌာနတွေဖွင့်ပြီးကပ်ရောဂါပိုးစစ်ဆေးမှုတွေလှုပ်ဆောင်နေတာပါဆက်ရုံလုံသားတွေကူးစက်မှုတွေဖြစ်နေတာကြောင့်ဆက်ရုံနီးကလူနေရပ်ကွက်တွေမှာလည်းပိုးတက်ဆေးချမ်းသာတွေနဲ့ဆက်ရုံလုံသမားတွေတွာလာဝယ်ယူနေကြတဲ့ဈေးဆိုင်တွေကိုပါပိတ်ခဲ့ရပါတယ်လက်ရှိအခြေအနေမှာစက်ရုံတွင်းကမြန်မာလူသမား1500ကျော်ကိုကိုဗစ်ရောဂါပိုးစစ်ဆေးနေပြီးပိုးတွေ့လူနာတွေထပ်တိုးလာနေကြောင်းဆုံကလာပြည်နယ်ကပ်ရောဂါထိန်းချုပ်ရေးအာဏာပိုင်တွေကဆိုပါတယ်။ထိုင်းနိုင်ငံကပ်ရောဂါထိန်းချုပ်ရေးဘူရိုကမေလ19ရက်နေ့ထုတ်ပြန်ချက်အရကိုဗစ်ကပ်ပိုးတွေ့ရှိတဲ့လူနာအသစ်3394ဦးထပ်တိုးလာတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံလုံးမှာတော့ကိုဗစ်ကပ်ပိုးအတည်ပြုလူနာ13,900နီးပါးလောက်ရှိနေပြီဖြစ်သလိုအခုချိန်ထိလည်းသေဆုံးသူ688ဦးတိရှိသွားပြီဖြစ်ကြောင်းထိုင်းအစိုးရကတရားဝင်အတည်ပြုထုတ်ပြန်ထားပါတယ်ရှင်
။မအေးမှာသတင်းပေးပို့ထားရပါရှင်။